ကနေဒါနိုင်ငံမှာနိုင်ငံရေးခုံလုံးခွင့်လျှောက်ထားပြီးအခုချိန်ထိနေထိုင်ခွင့်မရှိသေးတဲ့ကိုတန်းစုကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတဲ့ကိစ္စကိုကန့်ကွက်ကြောင်း BSDO မြန်မာတောင်းသားများဒီမိုကရက်တစ်အဖွဲ့ကနေဒါကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တရားဥပဒေစိုးမိုးမှုအပြည့်အဝမရရှိသေးတဲ့လက်ရှိအခြေအနေမှာကိုတန်းစိုးကိုမြန်မာနိုင်ငံပြန်ပို့လိုက်ရင်သူ့လုံခြုံရေးအတွက်စိုးရိမ်ရတယ်လို့ဆိုပါတယ်။1988ခုနှစ်ဒီမိုကရေစီအရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကိုတန်းစိုးဟာရဲရင်အမည်နဲ့1989ခုနှစ်တုန်းကမြန်မာနိုင်ငံမြင်းမျိုးကနေထိုင်းနိုင်ငံကိုလေရင်ပြန်ပေးဆွဲသွားခဲ့တဲ့နှစ်ဦးတည်းကတဦးဖြစ်ပါတယ်။အပြည့်အစုံကတော့ဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။မြန်မာနိုင်ငံမှာ2015ခုနှစ်နိုဝင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအပြတ်အသတ်အနိုင်ရပြီးတဲ့နောက်အယသအစိုးရတက်လာပြီးဒီမိုကရေစီအသွင်ဆောင်တဲ့ပြောင်းလဲမှုတွေဖြစ်ပေါ်လာနေတာပြည်ပမှာရောက်နေကြတဲ့ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတို့မြန်မာနိုင်ငံထဲကိုပြန်ဝင်ခွင့်ရနေတာတွေကိုကြည်ချင်းအဖြစ်ကိုတန်းဆိုးအနေနဲ့လည်းမြန်မာနိုင်ငံကိုပြန်လို့ရနိုင်ကြောင်းကနေဒါလူဝင်မှုကြီးကြပ်ရေးဒုက္ခသည်အရေးနဲ့နိုင်ငံသားအရေးဆိုင်ရာဝန်ကြီးဌာနကပြန်လည်တုံ့တက်လာတာဖြစ်ပါတယ်ဒါပေမဲ့လည်းကနေဒါအစိုးရကကိုတန်းဆိုးကိုပြန်ပို့ဖို့စဉ်းစားတဲ့နေရာမှာမြန်မာနိုင်ငံအတွင်းကလက်ရှိပဂရီအခြေအနေတွေနဲ့ကြွားချတဲ့တုံ့တက်ချက်တွေပေါ်အခြေခံလှုပ်ဆောင်တာဖြစ်ပြီးလက်ရှိအခြေအနေရမြန်မာနိုင်ငံအတွင်းမှာတရားဥပဒေစိုးမိုးမှုမရှိတာကိုတွေ့မြင်နေရတာကြောင့်အခုအချိန်မှာသူ့ကိုပြန်ပို့လိုက်ရင်အင်မတန်ဆိုးဝါးတဲ့အခြေအနေတွေနဲ့ရင်ဆိုင်ရနိုင်တဲ့အတွက်သူ့ကိုပြန်မပို့ဖို့ BSDO မြန်မာကျောင်းသားများဒီမိုကရက်တစ်အဖွဲ့ကနေဒါကတောင်းဆိုရခြင်းဖြစ်ကြောင်း BSDO အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဦးညွန့်လာကပြောပါတယ်
ဒါဆိုတော့ကြီးညာရထုတ်တာကလက်ရှိကနေဒါအမီဂရေးရှင်းကသူ့ကိုတရားစွဲထားတယ်။နောက်တခါအဲ့ဒီတရားစွဲချက်အပေါ်မှာသူ့တက်တည်ပြတဲ့နိုင်ငံတကာက UNHCR ကနော်လူခွင့်ရေးအဖွဲ့တွေကနောက်သတင်းဌာနတွေကပြောတဲ့ပြောကြားချက်တွေကိုကိုးကားပြီးတော့အကောင်းမြင်ဝါဒတွေပဲသတင်းဌာနတွေပိုင်းကပြောကြားချက်တွေအရာသူကဗမာပြည်ရဲ့အခြေအနေကအင်တန်ကောင်းနေပြီ။အလားတချို့ပုံစံတွေလည်းပြန်လို့ရတယ်သွားလို့ရတယ်ဆိုတာတွေထောက်ထားပြပြီးတော့သူ့ကိုလည်းပြန်လို့ရတယ်ဆိုပြီးတော့ပြန်ပို့မယ်အနေဒါမျိုးဖြစ်နေတယ်အဲ့ဒီအနေဒါကကျွန်တော်လက်ကနိုင်တဲ့အနေဒါမဟုတ်ဘူးကျွန်တော်သိနေတာကမြန်မာနိုင်ငံရဲ့အခြေအနေကအပြင်မှာထွက်ပေါ်နေတဲ့ဟိုသတင်းဌာနတွေနဲ့ UNHCR ပြောတာတွေနဲ့လက်တွေ့မြေပြင်မှာကြွားချတာတွေအများကြီးရှိတယ်လက်ရှိဖြစ်ပေါ်နေတဲ့မူခင်းအခြေအနေတွေတရားဥပဒေစိုးမိုးမှုမရှိတာတွေလက်ရှိအစိုးရကလည်းဒီပြည်ထောင်ဝန်ကြီးဌာနပေါ်မှာဩဇာတက်ရောက်မှုမရှိတာတွေအပေါ်မှာကိုယ်ရင်းကိုပြန်ပို့မယ်ဆိုရင်အင်မတန်ဆိုးရွားတဲ့အခြေအနေနဲ့အသက်အန္တရာယ်ပါဆိုရင်ရတယ်ဆိုတော့ကျွန်တော်တို့နားလည်ထားတယ်အဲ့ဒီအပေါ်မှာဒါကြောင့်မလို့ပြန်ပို့မယ်ကိုတန်းဆိုးကိုမြန်မာပြည်ပြန်ပို့မယ်ကိစ္စကိုကျွန်တော်တို့ပြင်းပြထန်ထန်ကန့်ကွက်နေတာဖြစ်ပါတယ
်ကိုတန်းဆိုးဟာ1996ခုနှစ်မှာအမေရိကန်ပြည်ထောင်စုကို USIA ရဲ့ပညာတော်သင်အဖြစ်နဲ့ရောက်လာခဲ့ပေမဲ့လည်းရဲရင်ဆိုတဲ့အမည်နဲ့ရက်တီဟာနဲ့အတူတနင်္သာရီတိုင်းဘိတ်မြို့ကနေရန်ကုန်ကိုပြန်တမ်းမဲ့မြမလေချောင်းပိုင်လေရင်ပြန်တစင်းကို1989ခုနှစ်တုန်းကထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့သူတူဦးဖြစ်တာကြောင့်အမေရိကန်ဆိုးရွားကသူ့ကိုတရားဝင်နေထိုင်ခွင့်မပေးခဲ့တဲ့အပြင်1996ခုနှစ်နဲ့2002ခုနှစ်အကြားသူ့ကိုနှစ်ကြိမ်တန်းတန်းဖမ်းဆီးအကျဉ်းချခဲ့ပါတယ်2002ခုနှစ်စက်တင်ဘာလ17ရက်နေ့က9/11လို့ခေါ်တဲ့အကြမ်းဖက်သမားတွေကနယူးယောက်မြို့က World Trade Tower နှစ်ခုကိုလေရင်ပြန်ပြန်ပေးဆွဲပြီးအကြမ်းဖက်တိုက်ခိုက်ပြီးတဲ့နောက်ပြောင်းလဲလာတဲ့အမေရိကန်အစိုးရရဲ့ policy တွေအရကိုတန်းဆိုးအပေါ်မှာလည်းအမေရိကန်အစိုးရဘက်ကတင်းကြပ်မှုတွေတိုးမြင့်ချမှတ်လာပါတယ်။2002ခုနှစ်မှာဒုတိယအကြိမ်ဖတ်ခံလိုက်ရပြီးတဲ့နောက်သူ့အနေနဲ့အစိုးရထံမှအပတ်စဉ်လက်မှတ်သွားထိုးရတာကိုနေထိုင်တဲ့ပြည်နယ်ကလွဲလို့သူတို့ခွင့်ပြုချက်မပါဘဲခီးထွက်ခွင့်မရှိတာတွေဖြစ်လာတာကြောင့်နောက်ဆုံးကနေဒါနိုင်ငံကိုပြောင်းရွှေ့နေထိုင်ဖို့ဆုံးဖြတ်ခဲ့တာလို့ကိုတန်းဆိုးက VOA ကိုရှင်းပြခဲ့ပူပါတယ်။ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီးနိုင်ငံရေးခုံလုံးဝင်လျှောက်ထားခဲ့ပေမဲ့လည်းသူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲအခုချိန်အထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြောင်းလဲမှုတွေဖြစ်ပေါ်လာအောင်1988ခုနှစ်ခရဲကတပ်နိုင်တဲ့ဘက်ကပါဝင်ဆောင်ရွက်ခဲ့သူရဲဘော်ရဲဘက်တဦးဖြစ်တာကြောင့်သူ့ဆန္ဒမပါဘဲအခုအချိန်မှာပြန်မပို့ဖို့ကနေဒါမှာရောက်နေကြတဲ့မြန်မာဒီမိုကရေစီရေးတွက်ကြလှူရှားသူတွေအကြားတူညီတဲ့သဘောထားတွေရှိကြတယ်လို့လည်း BSDO အဖွဲ့ကဦးညွန့်လာကပြောပါတယ
်ကိုတန်းဆိုးကပါပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံအတွက်ဒီမိုကရေစီတိုက်ပွဲဝင်ခဲ့တဲ့မြန်မာနိုင်ငံအာဏာရှင်စေစိုးရအောက်ကလုံးမြောက်ဖို့အတွက်ကြိုးပမ်းခဲ့တဲ့ကျွန်တော်တို့ရဲ့ရဲဘော်ရဲဘက်တယောက်ဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့အားလုံးကတသေးနဲ့တသားနဲ့တသန်နေနဲ့ကိုတန်းဆိုးအပေါ်မှာပူပင်တော့ကရောက်ပြီးတော့ဒီလိုအဖြစ်မျိုးမဖြစ်စေလို့မြန်မာပြည်ကိုအခုလောလောဆယ်အခြေအနေမှာပြန်ပို့ရမယ်အနေအထားမရှိဘူးဆိုတာကိုအားလုံးကသဘောတူတယ်။ဆိုလဲဆိုရင်ညာတယ်။ပစုံတရားရရှိအရသာအစ ုးရဲ့ဩဇာတရားမှုကလည်းဒီပြည်ထောင်ဝင်ယူဌာနပေါ်မှာမရှိကြောင်းဟာထင်ရှားတယ်
ခုချိန်ထိတော့ကိုတန်းဆိုးကိုမြန်မာနိုင်ငံပြန်ပို့ရေးအတွက်ကနေဒါအစိုးရက pre-removal risk assessment လို့ခေါ်တဲ့နောက်ဆုံးအဆင့်စီစဉ်မှုတွေကိုလုပ်ဆောင်နေပြီဖြစ်ပါတယ်။ BSCO အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ကိုကနေဒါဝန်ကြီးချုပ်နဲ့လူဝင်မှုကြီးကြပ်ရေးဌာနတို့အပါအဝင်ကနေဒါအစိုးရအဖွဲ့အတွင်းကတာဝန်ရှိသူတွေလွတ်တော်အမှတ်တည်ထောင်ပေးပို့သွားမှာဖြစ်တယ်လို့သိရပါတယ်။နိုင်ငံတကာမှာရောက်နေကြတဲ့မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကလည်းကနေဒါအစိုးရအနေနဲ့ကိုတန်းဆိုးကိုပြန်မပို့ရေးအတွက်ကနေဒါအစိုးရတာဝန်ရှိသူတွေနဲ့လွတ်တော်အမှတ်တည်ထောင်လက်မှတ်ထိုးတောင်းဆိုမှုတွေလှုပ်ဆောင်နေကြပါတယ်ခင်ဗျာ